Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ7925ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျွန်မနောင်လောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါAmerican ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုရွေးချယ်ဖို့အတွက် American ပြည်သူတွေမဲယုံနေမှာမဲပေးနေကြပါပြီ။ Syria နိုင်ငံ Raqqa မြို့အနီးက Islamic အစွန်းရောက်တည်ရဲ့နေရာတွေကို Syria တပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။ဝန်ကြီးချုပ်ကိုလွှတ်တော်ကရွေးချယ်ဖို့တောင်ကိုရီးယားသမ္မတကသဘောတူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမတ်ဤတန်စင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့မှာကျင်းပနေတဲ့ American ရွေးကောက်ပွဲအတွက်သမ္မတလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမယ်ရအောင်ဘယ်လိုမဲဆွဲခဲ့ကြပါသလဲ။
If we're going to harness our energy and try to overcome our problems, then we got to start talking to each other again. And we have to get good ideas wherever they come from.
Democratic Party သမ္မတလောင်း Hillary Clinton ပြောတော်တာပါရှင်။ပြည်သူတွေကိုတော့မကြခင်ကြားရမှာပါ။ဒါအပြင်ဒီကနေ့ကျင်းပနေပြီဖြစ်တဲ့ American ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲနေ့မှာမဲပေးနေကြတဲ့အခြေအနေတွေကိုမဲယုံနေမှာကိုရင်တော်ရောက်တည်နေနေတဲ့ Marking Pew တွေကိုတိုက်ရိုက်ဆက်သွယ်မေးမြန်းတင်ပြတော်မှာဖြစ်တယ်လို့ American ဆန္ဒမဲပေးသူတွေလိုက်နာကြားရမယ့်ဥပဒေသစ်တွေအကြောင်းကိုလည်းသတင်းတွေပြီးမှကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်ဤတန့်စင်တို့ကပြောပြပေးကြပါအောင်ရှင်။
ဒီကနေ့ကျင်းပနေတဲ့ American သမ္မတရွေးကောက်ပွဲဟာမိမိတို့ခေတ်ရဲ့စမ်းသပ်မှုဖြစ်တယ်လို့ Democrat သမ္မတလောင်း Hillary Clinton ကပြောပြီး Donald Trump ကတော့ဒီကနေ့ဟာမိမိတို့ရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။မဲဆွယ်စည်းရုံးရေးနောက်ဆုံးနေ့အဖြစ်တနင်္လာနေ့ညတကောင်ကျော်အင်္ဂါနေ့မနေ့အစောပိုင်းအထိမဲဆွယ်စည်းရုံးပွဲတွေအတွင်မှာအဲ့ဒီလိုပြောခဲ့ကြတာဖြစ်ပါတယ်။ Clinton ကမြောက်ကယ်ရိုလိုင်းနားမှာ Trump ကမီရှိဂန်မှာအသီးသီးမဲဆွယ်စည်းရုံးနေကြချိန်မှာပဲရွေးကောက်ပွဲနေ့မှာလူကိုယ်တိုင်မဲပေးနေကြတာတွေကပထမဆုံးရလဒ်လဲထွက်လာပါတယ်။ New Hampshire ပြည်နယ် Dixville North ဆိုတဲ့မြို့ကလေးကထွက်တဲ့အစောပိုင်းရလဒ်တွေမှာ Clinton က၄မဲရတဲ့အချိန် Trump က၂မဲပဲရထားပါတယ်။ဒီ New Hampshire နဲ့တခြားပြည်နယ်49ခုအပြင် DC ကမဲယုံနေအားလုံးပိတ်သွားတဲ့အချိန်အထိမဲရလဒ်တွေကိုတရားဝင်ကြီးညာအောင်မှာတော့မဟုတ်သေးပါဘူး။Washington DC မြို့တော်စံတော်ချိန်ညအင်္ဂါည၈နာရီမှာတော့ American အရှေ့ပိုင်းနဲ့အလဲပိုင်းပြည်နယ်အများစုကမဲယုံနေပိတ်မှာပါ။ဒီပြည်နယ်တွေမှာသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲစုစုပေါင်းအရေအတွက်938မဲတဲ့ကထက်ဝက်ကျော်အရေအတွက်ရှိပါတယ်။မြောက်ကယ်ရိုလိုင်းနားမှာပြောတဲ့နောက်ဆုံးမိန့်ခွန်းထဲမှာတော့ Clinton ကညီညွတ်ရေးလေတံနည်းနည်းထည့်ပြောလာပါတယ်။သူ့အတွက်မဲပေးသူမဲမပေးသူအားလုံးရဲ့သမ္မတဖြစ်ချင်ပါတယ်လို့ Clinton ကပြောပါတယ်။ထရန့်ကတော့သူအနိုင်ရတယ်ဆိုရင်တိုင်းပြည်မှာတကယ်အပြောင်းလဲဖြစ်လာမယ်။တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သူ့ဆိုအားဖြင့်အချင်းပြက်ချဆားတဲ့နိုင်ငံရေးသမားတွေနဲ့ကိုဂျိုးစည်းဘွားရှေ့တန်းတင်သူတွေကိုအလုတ်သမားလူဒန်းစားကပြန်ပြီးတုံ့ပြန်နိုင်မယ်လို့မီရှိဂန်မဲဆွယ်စည်းရုံးပွဲအတွင်မှာပြောသွားပါတယ်။ဒီကနေ့မတိုင်ခင်နောက်ဆုံးထွက်ထားတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ကလင်တန်ကထရန့်ထက်နှစ်မှတ်သုံးမှတ်အကွာနဲ့ဦးဆောင်နေပါတယ်ရှင်။
ရွေးကောက်ပွဲတွေမှာမဲထဲဖို့ဝင်လေးတက်တဲ့စပိန်စကားပြောလက်တင်နယ်ဘွားအမေရိကန်တွေကအခု2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုတင်မဲထွက်ပေးသူအရေးအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ Texas ပြည်နယ်ပါဝင်တခြားအရေးပါတဲ့ပြည်နယ်တွေကမဲရလဒ်တွေကသူတို့ပေါ်တက်ရောက်မှုရှိနိုင်တယ်ဆိုတဲ့ယူဆချက်နဲ့အခုလိုမဲထွက်ပေးသူအရေးအတွက်တိုးလာတာဖြစ်ပါတယ်။အရင်တော့က Republican American ပြည်နယ်ဖြစ်တဲ့ Arizona ပြည်နယ်မှာတော့မှအခုဆိုရင်စပိန်စကားပြောလက်တင်နယ်ဘွားမဲဆန္ဒရှင်တွေတိုးပါလာပြီးတော့ရွေးကောက်ပွဲမှာအတော်လေးနေရယူလာတာကြောင့် Democrat နဲ့ Republican ကြားအကြိတ်နဲ့ရှင်ပြရမယ့်ပြည်နယ်တစ်ခုဖြစ်ရှုမြင်ခံထားရပါတယ်။ Republican သမ္မတလောင်း Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားတဲ့အပေါ်စပိန်စကားပြောလက်တင် American တွေတုံ့ပြန်ကြလိမ့်မယ်လို့လည်းယူဆထားကြပါတယ်။Mr. Trump ကမက္ကဆီကန်ရွှေ့ပြောင်းဝင်ရောက်သူတွေဟာမဒိန်ကောင်တွေလူသက်သမားတွေလို့ညွှန်းဆိုတုံ့နှောက်ခဲ့တာကြောင့်အိပ်ပျော်နေတဲ့ Blue G လို့တင်စားကြတဲ့များပြားလာတဲ့စပိန်စကားပြောလက်တင်အနွယ်ပွားအမေရိကန်တွေကိုစွပေးလိုက်လို့ဖြစ်သွားပါတယ်။ဒီကနေ့အဆုံးဖြတ်ပေးမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးရမှာအရေးပါတဲ့ပြည်နယ်တွေမှာအာရှနယ်ပွားအမေရိကန်ပြည်သူအရေးအတွက်လည်းတိုးလာတယ်လို့မဲဆန္ဒရှင်အချက်လက်တွေမှာ census လေးလာတဲ့ catalyst ရဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ်ရှင်
။ American ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုဒီကနေ့ American ပြည်သူတွေမဲပေးရွေးချယ်နေကြပါပြီ။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာ Democrat သမ္မတလား Hillary Clinton က New Hampshire ပြည်နယ် Dixville North မြို့မှာပြိုင်ဘက် Republican သမ္မတလား Donald Trump ကိုအနိုင်ရသွားပြီဖြစ်ပါတယ်။ အင်ကာနေမနဲ့အစောပိုင်းမှာ New Hampshire ပြည်နယ် Dixville Hart Location နဲ့ Millsfield မြို့တို့မှာမဲယုံတွေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူတိုင်းမဲပေးပြီးတဲ့အချိန်မှာတော့မဲယုံတွေပိတ်သွားပြီဖြစ်ပါတယ်။ Dixville မြို့ရဲ့ထောက်ခံမဲ့ထက်ဝက်ကို Mrs. Clinton ရရှိခဲ့ပြီး Mr. Trump ကတော့နှစ်မဲပဲရပါတယ်။မဲဆန္ဒရှင်တစ်ဦးဖြစ်တဲ့ Nancy Dale Palmer ကတော့ Clinton ကိုမဲထည့်ခဲ့တယ်လို့ပြောပါတယ်။
I voted for Hillary Clinton. I think she's a strong person. I think she's got the experience to lead our country.
Clinton ကိုမဲထည့်ခဲ့ပါတယ်။သူကခိုင်မာပြတ်သားပြီးနိုင်ငံကိုဥဆောင်ဖို့အတွေ့အကြုံရှိသူလို့ကျွန်မထင်တယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့ Mrs. Clinton နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့မှုအပေါ်ဘဝင်မကျသူတွေလည်းရှိပါတယ်။ Peter Johnson ကတော့ဒီအချက်ကြောင့်ပဲ Trump ကိုမဲထည့်ခဲ့တာပါတဲ့ရှင်။
I've had in my career extremely high security clearances and she is
အလုံးမှာဆိုရင်လုံချုံရဲ့အရာတင်းတင်းကြပ်ကြပ်ကိုစစ်ဆေးခံထားတာပါ Mrs. Clinton ကတော့လုံချုံရဲ့အရာပြင်းပြင်းထန်ထန်ချိုးဖောက်မှုတွေရှိခဲ့တယ်လို့ကျွန်တော်သိပါတယ်ဒါကမဖြစ်သင့်ဘူးလေလို့ပြောခဲ့တာပါပြည်နယ်ငယ်လေးတစ်ခုဖြစ်တဲ့ New Hampshire ပြည်နယ်ဥပဒေအရတော့မဲဆန္ဒရှင်တရားအောက်ရောတဲ့ရက်ွက်တွေမှာညသကောင်ကြော်ရတဲ့မဲယုံဖွင့်မဲပေးနိုင်ပြီးမဲပေးဖို့စီရင်သွင်းထားသူအလုံးမဲပေးပြီးသွားပြီဒါနဲ့မဲယုံတွေကိုပိတ်ခွင့်ရှိတာဖြစ်ပါတယ်
ရုရှားအနေနဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းကိုအမေရိကန်မဲဆန္ဒရှင်တွေအတွက်ရုရှားရဲ့နောက်ဆုံးတောင်းဆိုချက်အနေနဲ့ခရက်မလင်သမ္မတပြောဆို권ရှိသူဒီမီထရီဘက်စကိုကအမေရိကန်ရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်းသာလိုတော့တဲ့အချိန်မှာထုတ်ပြန်ချက်မှာပြောလိုက်ပါတယ်။ရုရှားကအမေရိကန်ဒီမိုကရက်ရဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်တယ်လို့အမေရိကန်အင်ဗျူတော်ကဆွဆွဲခဲ့ပူပါတယ်။ရုရှားလူဝတ်စုံစမ်းထောက်လှမ်းရေးအဖွဲ့ကတဆင့်ရတာလို့အမေရိကန်စုံစမ်းထောက်လှမ်းရေးအဖွဲ့ကပြောတယ်။ Clinton ရဲ့ email တွေကို WikiLeaks စာမျက်နှာမှာထုတ်ဖော်ထားခဲ့ပူပါတယ်။နောက်ပြီးတော့ရုရှားနိုင်ငံပိုင်မီဒီယာတွေကလည်းအမေရိကန်သမ္မတလောင်းတွေမှာတရားကိုပိုသားပေးပြီးတော့နိုင်ငံတွင်းမှာရောပြည်ပမှာရောစီရင်ပေးခဲ့ပူပါတယ်။ဒီတစ်နှစ်ထဲမှာပဲရုရှားကအမေရိကန်ရွေးကောက်ပွဲအတွက်အဓိကကြားတဲ့နေရာမှာယူထားပေမဲ့လည်း Kremlin ပြောခွင့်ရကတော့ရုရှားကညနေညနေနဲ့ဝင်ဆက်ဖို့စိတ်ကူးမရှိဘူးလို့ညင်းဆိုပါတယ်။ဒီအမေရိကန်ရွေးကောက်ပွဲမှာဘသူပဲနိုင်နိုင်အမေရိကန်ဒီမိုကရေစီရဲ့ပျက်စီးခြားစားနေမှုကိုဒီရလမှာပေါ်လွင်စေမယ်လို့လည်းရုရှားကမြင်ပြီးတော့ဒီလိုအခြေအနေအတွက်ကြိုတင်ပြင်ဆင်နေပါတယ်။ရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်မီဒီယာတွေမှာလူရည်သားမကသေးတဲ့လူတွေရဲ့အုတ်ကူတွေကရောက်နေတဲ့ဝန်ကြီးတွေတော့ထားပြီးတော့ကလင်တန်ကိုမဲပေးမယ်လို့လည်းပြောနေပါတယ်။ရုရှားမှာမဲပေးတယ်လို့မျိုးတယောက်တမဲမဟုတ်ပဲအကြိမ်များစွာကလင်တန်ကိုမဲပေးခြင်းတဲ့သူတွေကလင်တန်အတွက်ထိန်းချုပ်ခွင့်ကောင်းယူဖို့လွယ်တယ်။ OB ရိုးရင်းနေတဲ့အမေရိကန်ရွေးကောက်ပွဲစနစ်ကြီးဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ပြည်သူတွေကထောက်ကိုမဲရစီခြင်းမဲ့လည်းကလင်တန်ကိုထောက်ခံတာများတယ်။ Electoral College ကိုယ်စားလှယ်တွေကြောင့်ပြည်သူဆန္ဒတိမ်မြုပ်သွားနိုင်တဲ့စာရာတွေကိုရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်းရုပ်သံတွေမှာထုတ်လွှင့်တည်ပြနေပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အမေရိကန်ရဲ့လေကြောင်းထောက်ကူမှုစစ်ဖက်အကြံပေးမှုတွေရဲ့အကူအညီတွေနဲ့ဆီးရီးယားနိုင်ငံရက်ကာမြို့မြောက်ဖက်မှာတနင်္လာနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်တဲ့ကြားမှာပဲအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့နေရာအများအပြားကိုခတ်လက်နက်ကင်တွေဥဆောင်တဲ့ဆီးရီးယားတပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။ရက်ကာမြို့ကိုဖြတ်တောက်ရင်းမှာခတ်လက်နက်ကင်တွေအများစုပါတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF အပေါ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကမိခိုအားချနေတာပါ။ဒါပေမဲ့လည်းမြို့ကိုသိမ်းဖို့ဘသူတွေကတိုက်မှလဲ IS တွေကိုတိုက်ထုတ်ပြီးတဲ့နောက်မြို့ကိုဘသူတွေကထိန်းထားမှလဲဆိုတဲ့မေးခွန်းတွေကတော့ရှိနေသေးပါ။ SDF ထဲကအဓိကအဖွဲ့ဖြစ်တဲ့လူမှုကာကွယ်ရေးတပ်ဖွဲ့လို့သိကြတဲ့ဆီးရီးယားခတ်လက်နက်ကင်အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖက်အဖြစ်တူရကီကသတ်မှတ်ထားတာပါ။တူရကီနိုင်ငံတောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်권ရဖို့အတွက်အစိုးရတပ်တွေတိုက်နေတဲ့နောက်ထပ်ခတ်လက်နက်ကင်အဖွဲ့နဲ့ SDF ထဲကဒီအဖွဲ့ဆက်ဆက်တယ်လို့တူရကီအစိုးရကယူဆတာပါ။ရကာမျိုးကိုပြန်သိမ်းနိုင်ဖို့ခတ်ဥဆောင်တဲ့ SDF ဘက်ကဥမဆောင်ပဲတူရကီကြောထောင်နောက်ခံပေးထားတဲ့တပ်ဖွဲ့တွေကဥဆောင်ရမယ်လို့တူရကီတာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားတာဖြစ်ပါတယ်
။ဤဘက်နိုင်ငံမိုးဆူးမျိုးမြောက်ပိုင်းကအစ္စလာမစ်အစိုးရ IS တွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကခေါင်းပြတ်နေတဲ့ရုံလောင်းတရာလောက်ကိုအစုလိုက်အပြုံလိုက်တွေ့ရှိရတယ်လို့ဤဘက်အာဏာပိုင်တို့ကပြောပါတယ်။ ကတ်နဲ့အနောက်နိုင်ငံတွေကသတင်းတောက်တွေရဲ့မနေ့တင်းလာနေကနဦးအစိုးရဆိုရင်တေဆုံးသူရုပ်လောင်းတွေဟာရဲသားတွေဖြစ်မယ်လို့ယူဆရတဲ့အကြောင်းပါမော်ဆူးမြို့လေရဲ့တောင်ဘက်15ကီလိုမီတာအကွာလောက်မှာရှိတဲ့ဟာမန်အာအလီမြို့ပြင်ကစိုက်ပျိုးရေးတင်တန်းကျောင်းတစ်ခုမှာရုပ်လောင်းတွေကိုတွေ့တာဖြစ်တယ်လို့အီရတ်ပြည်ထောင်စုရဲ့ဌာနပြောခွင့်ရကဆိုပါတယ်ရုံလောင်းတွေကိုဘသူဘဲဝါဖြစ်တယ်ဆိုတာကိုဖော်ထုတ်ဖို့နဲ့အစုလိုက်ပြုံးလိုက်တက်ပြတ်ခံရမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကိုတာဝန်ပေးထားတယ်လို့ရဲကပြောပါတယ်။မိုဆူးမြို့နဲ့အနီးအနားမြို့တွေရွာတွေကိုအစ္စလာမစ်အစွန်းရောက် IS တို့ကနှစ်နှစ်ကြာထိန်းချုပ်ထားခဲ့တာပါ။အခုမိုဆူးမြို့ထိုးစစ်တွေအတွင်းကနေထွက်ပြေးလာကြတဲ့ရဲသားတွေကလည်းအစိုးရတွေကအစုလိုက်ပြုံးလိုက်တက်ပြတ်နေတယ်လို့ပြောနေကြပါတယ်။မော်ဆူးမြို့ပေါ်ထိုးစစ်တွေကိုတော့အော်တိုဘာလ18ရက်နေ့မှာစတင်ခဲ့တာဖြစ်ပြီးတော့အီရတ်တပ်ဖွဲ့တွေ၊ရှီယာပြည်သူစစ်တွေ၊ဆူနီအာရဗ်လူမျိုးစုတွေ၊အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေပူးပေါင်းတိုက်ခိုက်နေတာဖြစ်ပါတယ်
။တောင်ကိုရီးယားဝန်ကြီးချုပ်အစ်ကိုလွှတ်တော်ကရွေးချယ်ဖို့သဘောတူမယ်လို့နိုင်ငံရေးအချက်အတဲဆိုင်နေတဲ့တောင်ကိုရီးယားသမ္မတပတ်ကန်ဟေးကပြောပါတယ်။ကြီးထွားလာနေတဲ့နိုင်ငံရေးအရှုပ်တော်ပုံကနေကြော်လွန်နိုင်မှုကြိုးစားနေရတာနဲ့အမျှဒါဟာနိုင်ငံရေးအရာအဓိကအလျှော့ပေးမှုတစ်ခုဖြစ်ပါတယ်။အတိုက်အခံထိန်းချုပ်ထားတဲ့တောင်ကိုရီးယားလွှတ်တော်ဥက္ကဋ္ဌနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာသမ္မတကဒီလိုကြေညာတာပါ။ဝန်ကြီးချုပ်ကိုလွှတ်တော်ကရွေးချယ်ခံထားဖို့သဘောတူရင်သာမကအဲ့ဒီဝန်ကြီးချုပ်တစ်ကအစိုးရအဖွဲ့ကိုထိန်းချုပ်လုပ်ကင်နိုင်ဖို့လဲသမ္မတကသဘောတူလိုက်ပါတယ်
။ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနာမာကော့စ်ကိုနိုင်ငံသူရဲကောင်းဗိမာန်မှာဂူသွင်းတကြိုးနိုင်တယ်လို့ဖိလစ်ပိုင်တရားလွှတ်တော်ချုပ်ကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။ဒီလိုဂူသွင်းတကြိုးတာကိုတားမြစ်ထားတဲ့ဥပဒေမရှိဘူးလို့တရားရုံးပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်။မာကော့စ်ဟာဖိလစ်ပိုင်နိုင်ငံကို1965ခုနှောင်းပိုင်းကနေ1986ခုအစောပိုင်းထိအုပ်ချုပ်ခဲ့တာပါ။သူရဲ့နှစ်20ကြာအုပ်ချုပ်မှုတတန်းအတွင်းမှာအကျင့်ပြတ်ချစားတာတွေအတိုက်ခံတွေကိုနှိမ်နင်းတဲ့လူခွင့်ချိုးပေါမှုတွေကြေကြေပြတ်ပြတ်ဖြစ်ခဲ့ပါတယ်။1986ခုနှစ်မှာမတမာမှုတွေအကြီးအကျယ်ရှိခဲ့တဲ့သမရရွေးကောက်ပွဲအပြီးဆနပြကန့်ကွက်မှုတွေပေါ်လာပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလမှာတော့မာကော့စ်နဲ့သူ့မိသားစုဟာအမေရိကန်ကိုထွက်ပြေးသွားရပါတယ်။မာကော့စ်နဲ့သူ့ရဲ့ဇနီးဖြစ်တဲ့အီမဲလ်ဇာတို့ဟာအစိုးရဘဏ္ဍာငွေဒေါ်လာဘီလီယံပေါင်းများစွာကိုတိုင်းပြည်ပြင်ပကိုခိုးထုတ်ခဲ့တယ်ဆိုပြီးဆွဆွဲခံခဲ့ရတာပါ။မာကော့စ်ဟာ1989ခုနှစ်မှာဟာဝိုင်ယီမှာကွယ်လွန်သွားခဲ့ပါတယ်။အဲ့ဒီအချိန်သမရကိုရာဇွန်အကွီနိုဦးဆောင်တဲ့အစိုးရကကနဦးမှာမာကော့စ်ရဲ့လေဝန်လောင်းကိုဖိလစ်ပိုင်ကိုပြန်တယ်လာခွင့်မပြုခဲ့ပါဘူး။ဒါပေမဲ့1993ခုနှစ်မှာသူ့မိသားစုကမာကော့စ်ရဲ့ဇာတိမျိုးဖြစ်တဲ့ဘာတက်ကိုသူ့ရုပ်လောင်းကိုပြန်တယ်သွားခဲ့ပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတငီထိုင်တဲ့မအီတန်းစင်တို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်သောတာရှင်များရှင်ဒီကနေ့ဟာဆိုရင် American ပြည်ထောင်စုရဲ့သမရရွေးကောက်ပွဲနေ့ဖြစ်ပါတယ်မဲဆွယ်စည်းရုံးပွဲအတွင်းသမရလောင်းအိုးတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြင်းပြင်းထန်ထန်ထိုးနှက်ခဲ့ကြသလိုပဲဒီရွေးကောက်ပွဲကိုကမ္ဘာတစ်ဝှမ်းလုံးကစိတ်ဝင်တစားစောင့်ကြည့်နေကြတာပါဒီမိုကရက်တစ်သမရလောင်းဖြစ်တဲ့ Hillary Clinton ဟာသမရဟောင်းကတော်တယောက်ဖြစ်တယ်လို့အထက်လွှတ်တော်အမတ်သားကအိုဘားမားအစိုးရလက်ထက်မှာပါနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကတော့အင်ချမ်းမြေတန်းကျွယ်တဲ့သူဖြစ်ပြီးနိုင်ငံရေးအတွေ့အကြုံမရှိပါဘူး။အငင်းပွားစရာကိစ္စတွေကြောင့်သမရလောင်းနှစ်ဦးစလုံးတိတ်ကိုလူကြိုက်နေတယ်လို့ဆိုပါတယ်။လူလူသဘောထားစစ်တမ်းတွေရမဲဆန္ဒနဲ့အတော်များများမှာသမရလောင်းနှစ်ဦးတို့သူမသားကိုမသားဖြစ်နေကြပါကြတာပါ။ဒီကနေ့မှာတော့အမေရိကန်အရှေ့ဘက်ချန်ပီယံရီမှာစပြီးတော့မဲပေးနေကြပါပြီ။ဗာဂျီးနီးယားမှာရှိတဲ့မဲယုံကိုရောက်နေတဲ့ VOA သတင်းထောက်အမခင်ဖြူတွေကိုကိုသားညုံကတိုက်ရိုက်ဆက်သွယ်မေးမြန်းပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ပါတယ်ခင်ဗျာအခုဒီ Virginia ပြည်နယ် Boston ဘဟုစကြီးတိုက်ဒီမဲယုံမှာကျွန်တော်တို့ view သင်းတော့ Mackin Phu တွေရောက်နေပါပြီ Virginia မဲယုံတွေကတော့မနေ့6နိုင်ကစပြီးတော့ဖွင့်လာပါ Mackin Phu တွေကြားလားမသိဘူးခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ရှင်ကိုသား
Mackin Phu တွေအခုမဲယုံတွေက Virginia မှာ6နိုင်စဖွင့်နေအခုမဲယုံတွေဖွင့်ပြီဆိုပြီးတော့မဲယုံတွေစပြီးတော့ဖွင့်နေမြင်ကွင်းလေးပြောပါအောင်ဗျာ
ဟုတ်ကဲ့ရှင်ကျမတို့ဒီအခုမနေ့ဒီ6နိုင်မှာမဲယုံစဖွင့်ပြီးတော့တိတ်မကြခင်လေးပါပဲကျမရောက်တာပေါ့နော်ကျမရောက်တဲ့အချိန်မှာဟိုပဲဟိုတန်းစီနေတဲ့လူက300လောက်ရှိပါတယ်အခုဆိုရင်တော့ရထွက်လာတဲ့လူတော့ဆိုရင်တော့ထောင်နန်းတော့မကတော့ဘူးလို့ကျမထင်တယ်တော်တော်များများဟိုမဲပေးရသွားတာလည်းအတန်းညံ့ပါတယ်ရှင့်ညံ့နေဆိုတာဆောက်ရတဲ့လူတွေလည်းဟိုမြင်မြန်သွားတယ်အတွင်းမှာဆိုလို့ရှိရင်တော့ချောချောမောမောမဲပေးခွင့်ရခဲ့တယ်ဆိုတာကိုသူပြန်ပြောပြတယ်ကျမကိုဆိုတော့ဟိုဒီမဲပေးတဲ့လူတွေကလည်းတော်တော်လေးကိုများမဲ့သဘောပါရှိပါတယ်ဒီမဲယုံမှာစောင့်တဲ့ဟိုဝန်ထမ်းတွေကဆိုကျမမေးမြန်းကြည့်တဲ့အခါမှာလည်းသူတို့ဒီပုံတထမ်းတော့ပေါ့နော်ဒီမဲလာပေးတဲ့မဲထွက်ပြီးတော့လာပေးတဲ့ဦးရေကဟို တိတတာကိုများတယ်ဆိုတာကိုသူတို့ပြောကြပါတယ်ရှင့်ဆိုတော့အခုနေရတဲ့မြေခွေကတော့မဲလာပြီးတဲ့အတန်းအဆင်လို့ရှိရင်သူကဟိုတမိုင်မိသားလောက်တောင်ရှိမယ်ထင်ပါတယ်လူတွေကဟိုအတန်းလိုက်ကြီးစောက်နေကြတာပေါ့နော်ဆိုတော့အထက်မှာတော့လွယ်လွယ်ကူကူလေးလေးဆန်လေးတည်ပြီးတော့ပြန်ထွက်လာတယ်လို့လည်းပြောကြတယ်အချိန်ကြီးကတော့အားလုံးအေးအေးချမ်းချမ်းပါပဲရှင့်
ဟုတ်ကဲ့မဲပေးတဲ့လူတွေကစကားပြောပြစ်လားစကားပြောလို့ရလားအချိန်ကြီးဘယ်လိုရှိလဲမဲပေးရတာ
ဟုတ်ကဲ့ကျွန်မကဒီမဲခွေကနေပြန်ထွက်လာတဲ့လူတွေတော်တော်များများကိုကျွန်မလက်လက်မိကြအကုန်လုံးကိုဇာလိုက်ပေးပါတယ်ဆိုတော့ဟိုအယောက်20လောက်တောင်ရှိမယ်ဆိုလည်းကျွန်မစကားပြောကြည့်တဲ့သူတွေအားလုံးတော်တော်များများကတော့အခုဒီမှာတွေ့နေရတာကတော့ဟိုဒီဘက်ကတက်ပါတီကိုမဲပေးတဲ့လူများပါတယ်တတိပုဂ္ဂလပဲပေးတဲ့လူတွေရှိတယ်ဒါပေမဲ့လူအများစုကတော့ဟိုကျွန်မနဲ့စကားပြောပြတဲ့လူအများစုဆိုလို့ရှိရင်ကတော့တို့ကဒီ calculator ပဲတို့ကပို့ပြီးတော့ဒါဟိုဟို Trump တက်ဆိုင်အတွေ့အကြုံအဖြစ်ပို့ပြီးတော့ကောင်းဟိုရှိတဲ့သူတရားပေါ့နော်တမရဖြစ်ဖို့အရေးချင်းနဲ့ပို့ပြီးတော့ပြည်ပြည်တဲ့သူတရားလို့တို့ယုံကြည်တဲ့အတွက်ကြောင့်မလို့တို့ကတော့ဟို calculator ပဲမဲပေးမယ်ဆိုပြီးတော့ကျွန်မမေးခဲ့တဲ့လူတော်တော်များများအများစုကတော့ကလေးတောင်ကိုပဲမဲပေးတယ်လို့ပြောကြပါရဲ့ရှင့်
ဟုတ်ကဲ့မဲပေးတဲ့လူတွေရဲ့အခုဒီမဲရွက်ကောက်ပွဲဒီနေ့ရွက်ကောက်ပွဲနဲ့ပတ်သက်လို့တို့ရဲ့စိတ်ခံစားမှုစိတ်လှုပ်ရှားမှုဘယ်လိုများတွေ့ရလဲခင်ဗျာ
သူတို့ကတော့တော်တော်လေးကိုဟိုဟိုဟိုစိတ်ပုတ်ပုတ်ပါပါပဲတော်တော်ကျွန်တော်စကားပြောပြတဲ့လူတွေရဲ့အပြောအယဆိုလို့ရှိရင်တော့သူတို့ကတော့သူတို့ချိန်တတ်တယ်ပုံတော့ဟိုမဲပေးရတာလဲအားလုံးစမှုသူတို့ပြောတာချောချောမောမောပဲအထက်မှာဝန်ထမ်းတွေကလည်းတိတ်ပြီးတော့ဟို professional လေးလေးဆန်းဆန်းသူတို့ဟိုထိထိရောက်ရောက်နဲ့ဒီမဲပေးနိုင်အောင်သူတို့အားလုံးကူညီပေးတယ်ဒီစောင့်နေတဲ့ကာလတစ်လျှောက်မှာလည်းအားလုံးဘာမှဟိုချောချောမောမောပဲပေါ့နော်တကယ်တမ်းဆိုလို့ရှိရင်ဒီဟိုပြည်နယ်၃ခုပေါ့ဗက်ဆီးနီးယားတို့နယူးယောက်ပြည်နယ်တို့အပါအဝင်ဒီပြည်နယ်တွေမှာဒီမဲပေးရက်တိဒါမို့မဲပေးရက်ရက်မတိုင်ခင်မှာဒီအကျဉ်းထမှုတချို့ချစ်ဆိုင်တွေရှိတယ်ဆိုရဲချိန်ဆမှုတွေရှိထားခဲ့တာ ਉਹ ဆိုတော့ဒါပေမဲ့လည်းတကယ်တမ်းမဲပေးရက်အချိန်မှာတော့အားလုံးကဟိုဘာမှအခက်အခဲမရှိအတွင်းမှာလည်းဝန်ထမ်းတွေအကုန်လုံးကတိတိကျကျအုပ်ကယူဆိုင်ပြီးတော့အားလုံးလိုက်လုပ်ပေးတယ်။စောက်နေရတဲ့အချိန်မှာလည်းတို့ကဒီဒီလူများတဲ့အတွက်ကြောင့်တန်းစီရတဲ့အတွက်ကြောင့်မလို့အချိန်တိုင်းတာတခုပေးရတာကလွဲလို့ရှိရင်တို့အားလုံးကိုဒီချောချောမောမောပဲမဲပေးနိုင်ခဲ့ရတယ်။တို့အားရတယ်၊ချိန်တတ်တယ်၊ဝမ်းသာတယ်ဆိုတာပြောတကယ်ကိုဒီအခက်အခဲကအရေးကြီးလို့တို့မဲလာပြီးရဲ့ဆိုတဲ့ဟာမျိုးကျွန်တော်ပြောကြပါရစေ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခုနကမက်ခင်ဖြူဖြူပြောသွားတဲ့ထက်မှာလုံချုံရေးချင်းတွေပေါ့ဗာဂျီးနီးယားကလည်းချင်းချောက်ခံရတဲ့ပြည်နယ်တစ်ခုမှာပါပါတယ်အဲ့တော့ဒီမဲယုံနေရဲ့လုံချုံရေးနဲ့ပတ်သက်ကလို့ဘယ်လိုများတွေ့ရပါလဲခင်ဗျာ
ဒီမှာဒီနေ့အထူးထူးခြားခြားကတော့လေဟာဒီလုံချုံရေးကိုလာပြီးတော့တင်းကျပ်ထားတဲ့ပုံစံမျိုးဘာမှမမြင်ရဘူးရှင့်ဒီကျွန်မအခုကျောင်းကိုစပြီးတော့ဒီပတ်ဝန်းကျင်ပေါ့နော်မဲယုံပတ်ဝန်းကျင်ကိုသွားဆရောက်လာကြရချီတော့ဟိုပတ်ဝန်းကျင်အလီတာလောက်မှာရဲခါတချို့ရှိရရထားတာရှိရဒါပေမဲ့ဒီမဲပေးနေတဲ့စာကြီးကြီးအတွဲထဲမှာလည်းဟိုအဲ့လိုလုံချုံရေးကိုအထူးတိကျထားရဲဆိုရပုံစံမျိုးဘာမှမမြင်ရဘူးရှင့်အားလုံးကအေးအေးချမ်းချမ်းပဲလူတွေကလည်းဒီချေချောက်ခတ်ထားရဲဆိုတာတော့မသိတဲ့သူတွေတော့ရှိပါတယ်သူတို့မသိဘူးပေါ့နော်ဟိုဟိုဒီလိုပဲအေးအေးချမ်းချမ်းပဲဒါသူတို့ဟိုပုံမှန်အတိုင်းပဲမဲပေးလို့ရတယ်အားလုံးကလည်းအစ်စ်တည်ရပေါ့
ဟုတ်ကဲ့
ဆိုတော့လုံချုံရေးအရာထူးခြားတိကျတဲ့ပုံစံဘာမှမမြင်ရဘူး
ဟုတ်ကဲ့မခင်ပြည့်ပြည့်ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဒုတိယညပိုင်းအစီအစဉ်ကြောင်းမှာကျွန်တော်တို့ထပ်ပြီးတော့ထူးခြားချက်လေးတွေထပ်ပြီးတော့ပြောပြပြီးပါဦ
းဟုတ်ကဲ့ပါရှင်ကျေးဇူးပါခင်ဗျာ
ဒီကနေ့စပြီးမဲ့ပေးနေကြတဲ့အခြေအနေတွေကိုတွားရောက်သတင်းယူနေတဲ့မခင်ဖြူတွေကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမေရိကန်ရွေးကောက်ပွဲကမဲ့ပေးသူတွေလိုက်နာရမယ့်ဥပဒေအကြောင်းတစ်ဆက်ထည့်တင်ပြပါောင်းမယ်အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်ပေါင်း30ကျော်မှမဲ့ဆန္ဒရှင်တွေမဲ့မပေးခင်အစိုးရကအတိအမှတ်ပြုထုတ်ပေးထားတဲ့မတ်ပုံတင်ကတ်တစ်ခုပြရမယ်ဆိုတော့ဆန္ဒမဲ့ပေးခြင်းဆိုင်ရာဥပဒေတွေအရလူတွေစပြီးတော့မဲ့ပေးနေကြပါပြီဒီဥပဒေတွေရဲ့တမိုင်းကြောင်းနဲ့အငင်းပေါ်ဖွေရာကိစ္စတွေကတော့မဲဆန္ဒရှင်တွေကိုဝိုင်းရံနေတဲ့အကြောင်းမြောက်ကယ်ရိုလိုင်းနာပြည်နယ် Greensboro မြို့ကနေ VOA သတင်းထောက် Chris Simskins ရဲ့သတင်းပေးပို့ချက်ကိုမခွန်ညိုကပြောပြထားပါရရှင်
။အမေရိကန်ရဲ့ပြည်နယ်30မှာစန္ဒာမဲမပေးခင်မှတ်ပုံတင်ပြဖို့လိုအပ်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရပြီးချိန်ကစလို့အခုလိုစန္ဒာမဲပေးဖို့အမှတ်ပုံတင်ကပ်ပြရတဲ့ပြဋ္ဌာန်းချက်ထုတ်ပြန်ထားခဲ့တာပါ။မြောက်ကယ်ရိုလိုင်းနာလိုပြည်နယ်တွေမှာတော့2013ခုနှစ်ကတည်းကမဲဆန္ဒရှင်မှတ်ပုံတင်ဥပဒေကိုတိတိကျကျပြဋ္ဌာန်းထားခဲ့ပေမဲ့ဒီဥပဒေဟာအာဖရိကန်အမေရိကန်လူမျိုးတွေကိုခွဲခြားဆက်ဆံမှုဖြစ်တယ်ဆိုပြီးတရားရုံးတစ်ခုကပယ်ဖျက်ခဲ့ပါတယ်။တချို့လူမဲမဲဆန္ဒရှင်တွေကတော့ဒီဥပဒေမှာလူမျိုးရေးခွဲခြားဖို့ရည်ရွယ်ချက်တည်ရှိတယ်လို့ဆိုပါတယ်
။ပြည်သူတွေကိုကိုယ်စိတ်ကြိုက်ရွေးချယ်မဲပေးခွင့်ကိုပေးလိုက်ပါလားဗျာ။
ဒါပေမဲ့လိလာတွေ့ရှိချက်တွေအရမဲဆန္ဒရှင်မှတ်ပုံတင်ဥပဒေပြဋ္ဌာန်းချက်10နှစ်သက်တမ်းရှိနေတဲ့ဂျော်ဂျီယာပြည်နယ်မှာမဲပေးမှုကိုဖိနှိပ်ထားတယ်ဆိုတာမရှိသလောက်ပဲလို့နိုင်ငံရေးသုတေသီတဦးဖြစ်တဲ့အန်ဒရာဂီလစ်ပီကပြောပါတယ
်။ One of the ironies of the voter identification law here in Georgia is that it has not
ဂျော်ဂျီယာကလူမဲမဲဆန္ဒရှင်တွေအတွက်ကတော့မဲဆန္ဒရှင်မှတ်ပုံတင်ဥပဒေကတခြားပြည်နယ်တွေနဲ့ပြောင်းပြန်ပါပဲ။ဒီဥပဒေပြဋ္ဌာန်းလိုက်တဲ့ကဂျော်ဂျီယာပြည်နယ်မှာအာဖရိကန်အမေရိကန်မဲဆန္ဒရှင်တွေပိုတော်မှများလာပါသေးတယ်။မဲဆန္ဒရှင်မှတ်ပုံတင်ဥပဒေကိုထောက်ခံသူတွေကတော့အကြီးအကျယ်မဲခိုးမဲလိမ်နေတာတွေကိုရပ်တန့်ဖို့ရည်ရွယ်တာဖြစ်ကြောင်းပြောကြပါရတယ်။နှစ် နိုင်ငံရေးအကဲခတ်တွေကတော့အကြီးတဲမဲလိမ်မဲခိုးတယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်တယ်ဆိုတာတက်တဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့ပြောပါတယ်။မက်ဆနာရှင်စကော့ဟာရစ်ကလည်းမဲခိုးတဲ့သူဟာလူမိုက်ပဲလို့ပြောပါတယ
်။ And what's the payoff for it if I go and try to pretend I'm somebody?
ဒီလိုကျွန်တော်ကတခြားတယောက်အနေနဲ့မဲလိမ်ပြီးတယ်ပဲထားပါတော့ဒီမဲတပြားနဲ့နှစ်ပေါင်းများစွာထောင်ကြမှာမတန်ပါဘူး။ဘာကြောင့် DNA ကိုထည့်မတွေ့ဖယ်နဲ့စွန့်အောင်စားစားလိုးရမှာလဲဗျာ
။မြောက်ကယ်ရိုလိုင်းနာကနိုင်ငံရေးသိပ်ပံပါမောက်ခCharles Presby ကတော့မဲခိုးတာကပြဿနာမဟုတ်ဘူးလို့ဆိုပါတယ
် There's different kinds of voter fraud. The one that almost never occurs is
မဲလိမ်မဲခိုးတဲ့နည်းတွေကအမျိုးပေါင်းများစွာရှိပါတယ်ဒါပေမဲ့လူတွေကလူကိုယ်တိုင်ရောက်လာပြီးတခြားလူအဖြစ်မဲပေးတာမျိုးကတော့တခါမှကိုမဖြစ်တော့ပါပဲ
တကယ်လို့မဲဆန္ဒရှင်မှတ်ပုံတင်ဥပဒေဟာမဲပေးသူတွေအနေနဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေလို့လက်တီနိုလို့ခေါ်တဲ့တောင်အမေရိကတိုက်သားတွေလို့လူနည်းစုတွေအတွက်အပြတ်သဘောဆောင်နေသလားဆိုတာကိုတော့စောင့်ကြည့်နေမှာဖြစ်တဲ့အကြောင်းနိုင်ငံရေးအကဲခတ်တွေကပြောနေကြပါတယ်ရှင်
။မဲဆန္ဒရှင်တွေလိုက်နာရမယ့်ဥပဒေတွေအကြောင်းမှတ်ခွန်ညိုကတင်ပြသွားပါရှင်။အခုတော့အမေရိကန်သမရလောင်းတွေနောက်ဆုံးဘလို့မဲဆွဲခဲ့ကြတယ်လဲဆိုတာတင်ပြပါောင်းမယ်။အမေရိကန်ပြည်ထောင်စုရဲ့ခေတ်သစ်သမိုင်းမှာတဘောရာအကွဲပြားဆုံးနဲ့တပတ်စွန်အယောက်ဆုံးဖြစ်ကောင်းဖြစ်နိုင်တဲ့ရွေးကောက်ပွဲတရက်ကိုဒီကနေ့ကျင်းပနေပါတယ်။ Democratic Party သမရလောင်း Hillary Clinton နဲ့ Republican သမရလောင်း Donald Trump တို့ဟာပြည်내အတော်များများမှာမနေ့တနင်္လာနေ့ကအပြေးအလွှားမဲဆွဲစည်းုံခဲ့ကြပါတယ်။လူမှုထင်မြင်ချက်စစ်တမ်းတွေအရနိုင်ငံတော်ဝန်လုံးမှာရောအကျိတ်နဲ့ရှင်းပြရမယ့်အခွင့်အရေးကြတဲ့ပြည်내အတော်များများမှာပါ Hillary Clinton ကပုံမှန်အနေအထားနဲ့နည်းနည်းတားနေတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီကနေ့အင်ကာနဲ့မဲပေးပြီးရလက်ကသာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။သမရလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမဲရရအောင်ဘလို့မဲဆွဲခဲ့ကြတယ်လဲဆိုတာကို VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားပါတယ်။ရှာဖောင်းကပြောပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမဲ့သမရအတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania ပြည်နယ်မှာ Democratic Party သမရလောင်း Hillary Clinton ကသူမရဲ့နောက်ဆုံးမဲဆွဲစည်းရုံးပွဲတွေကိုလှုပ်ဆောင်နေတာပါ။တဘောရာကွဲလွဲမှုတွေနဲ့အတူအချိန်ကာလအကြာကြီးလှုပ်လာခဲ့ရတဲ့မဲဆွေစည်းရုံးပွဲတွေရွေးကောက်ပွဲမတိုင်ခင်တည့်ရက်မှာတော့ Mrs. Clinton ကပိုးပြီးတက်တက်ကြွကြွဖြစ်စေတဲ့စကားတွေကိုပြောဆိုနေပါတယ
် Anger is not a plan my friends
အမြင့်ဒေါသဆိုတာအစီအစဉ်ထဲမှာမပါပါဘူးမိတ်ဆွေတို့ပြဿနာတွေကိုစူးစမ်းပြီးကြော်လွှားခြင်းနဲ့ကျမတို့ရဲ့ခွန်အားတွေကိုပိုပြီးကြည့်လိုက်အောင်လုပ်ခြင်းနဲ့ဆိုရင်တော့ကျမတို့တယောက်နဲ့တယောက်စကားပြန်ပြီးပြောကြရမယ်ကောင်းမွန်တဲ့အကြံဉာဏ်တွေကိုဘယ်ကနေပဲဖြစ်ဖြစ်ကျမတို့ယူကြရမှာပါပဲရှင်
Mrs. Clinton ဟာဒူမနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင် email အသုံးပြုခဲ့တာနဲ့ပတ်သက်ပြီးဒုတိယအကြိမ်စစ်ဆေးရမှာတန်လျာဖြစ်စရာအထောက်အထားမတွေ့ရကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြားပြီးတနင်္လာနေ့မှာတော့ထောက်ခံမှုတွေပြန်ပြီးရရှိလာခဲ့ပါတယ်။သမ္မတအိုဘားမားအပါအဝင်နောက်ဆုံးမဲဆွယ်စည်းရုံးပွဲတွေအတွင်းမှာ Mrs. Clinton အကူအညီတွေအများကြီးရရှိခဲ့ပါတယ်။မက္ကဆီကန်ပြည်နယ်လူမှုစုအဖွဲ့အတွင်းသမ္မတအိုဘားမားကအခုလိုပြောပါတယ
်။ American ပြည်ထောင်စုကိုဖျားသခင်ကောင်းကြီးပေးပါစေ။မဲသွားပေးကြအောင
် Republican Party သမ္မတလောင်း Donald Trump ကတော့သူ့ရဲ့မဲဆွယ်စည်းရုံးပွဲကို Florida ပြည်နယ်မှာစတင်ခဲ့ပါတယ်။ FBI နဲ့ Mrs. Clinton တို့ရဲ့နောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကို Mr. Trump ကသူ့ရဲ့ကိုယ်ကျိုးအတွက်စူးစမ်းအသုံးချခဲ့ပါတယ်။သူကအခုလိုပြောပါတယ်
။ Hillary Clinton is being protected.
သမာသမတ်မရှိတဲ့စနစ်က Hillary Clinton ကိုအကာအကွယ်ပေးနေတယ်။မနေ့ကမဲပုံးတဲ့ကိုအမှန်တရားတွေယူဆောင်လာဖို့က American ပြည်သူတွေပေါ်မူတည်ပါတယ်။ဒါဟာဖြစ်လာမယ့်အရာဖြစ်ပါတယ်။
Mr. Trump ဟာသူ့ရဲ့သမီး Ivanka စီကနေလဲအခုအညီတွေရရှိခဲ့ပါတယ်။ Pennsylvania ပြည်နယ်မှာမဲဆွယ်စည်းရုံးခဲ့တဲ့ Ivanka Trump ကအခုလိုပြောပါတယ
်။
Trump ဟာဒေရိုးသမားကြီးပါသူဘယ်ဘက်မှာယက်တည်တယ်ဆိုတာကိုရှင်တို့သိမှာပါ
။ရလတွေကတော့မဲလာပေးတဲ့သူတွေအပေါ်မှာမှူတည်တယ်လို့ Republican New View ဟာမူ Matt Gammon ကပြောပါတယ်
။ You need to remind people why the other one is a worse choice than you are.
ခင်ဗျားရွေးချယ်ထားတာတကူတခြားတယောက်ကဘာကြောင့်ပိုဆူးရဲဆိုတာလူတွေကိုသတိပေးနေဖို့လိုပါတယ်။ဒါဟာစိတ်ထဲမှာမသတိစရာကောင်းတဲ့အဖြစ်မျိုးခံစားကြရမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဒီလိုမျိုးမဲဆွယ်စည်းရုံးနေကြတာပါလေလို့လည်းမတွေးကျင်ကြပါဘူး။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲဒီလိုမျိုးအဆုံးသတ်မဲ့ပုံပါပဲဗျာ
။ဘသူပဲအနိုင်ရအနိုင်ရစီလုံးညှိညွတ်တဲ့တိုင်းပြည်ဖြစ်အောင်စ조사လှုပ်ဆောင်ရမှာတော့နောက်တက်လာမဲ့သမ္မတအဖို့စိန်ခေါ်မှုများစွာနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ American Tech သူကသမိုင်းပညာရှင် Alan Lichtman ကပြောပါတယ်။
Assuming it's Donald Trump, he's got to wait him.
Donald Trump မှာသမရဖြစ်တယ်ဆိုပါစို့သူ့ရဲ့စကားပြောဆိုအမှုကျင့်တွေကိုပြင်ရမှာပါ။သူ့ရဲ့နိုင်ငံရေးပြင်ပတွေကိုထိုးနဲ့ပြောဆိုခြင်းတလို့ပြောလို့လည်းမရပါဘူး
။ဒါပေမဲ့ Mrs. Clinton ရဲ့အောင်မြင်မှုဟာလည်းသူမရဲ့နိုင်ငံရေးကျွမ်းကျင်မှုပေါ်စံတမှုတစ်ခုဖြစ်စေမယ်လို့ Lynchman ကပြောပါတယ်
။ She is going to have to
Hillary Clinton ဟာအနည်းဆုံးတော့သူ့ရဲ့အတိုက်ခံ Republican တွေကိုဆွဲဆောင်မှုရှိစေမယ့်အစီအစဉ်တွေမူဝါဒတွေကိုချမှတ်ရမှာပါ။
ပြည်내အတော်များများရဲ့ကြိုတင်မဲပေးမှုတွေမှာဒီမိုကရက်တစ်ဘက်ကအားကောင်းမှုတွေရှိနေတာကိုတွေ့ရပါတယ်။ ဒါပေမဲ့လည်းဒီကနေ့အင်္ဂါနေ့မဲပေးပွဲမှာထရမ့်ကိုထောက်ခံသူတွေဘက်ကသူတို့အလုံးအရင်မဲပေးဖို့ရှိတယ်လို့ပြောနေပါတယ်ရှင်
သမရာလောင်းတို့တို့နောက်ဆုံးဘလို့အစိတ်နဲ့မဲဆွဲခဲ့ကြတယ်လဲဆိုတာကိုရှာဖောင်းတင်ပြသွားတာပါခုတော့ဒီကနေ့ည9:00တိုက်လေးလိုင်းအစီအစဉ်မှာဖားအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဘောရှင်ပြအခုလာမဲ့အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမရာရွေးကောက်ပွဲနေ့ဖြစ်ပါတယ်နိုင်ငံတကာခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့သမရအပြောင်းလဲသမရယူကောက်ပွဲဟာမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာကိုဘလူးဂီးရိုက်မှုရှိပါတယ်လဲမြန်မာပြည်ဘက်ကရောအမေရိကန်သမရယူကောက်ပွဲပေါ်မှာဘလူးအမြင်ရှိပါလဲလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲသတင်းရှင်တွေ VOV မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြီးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုအမြင်ကိုဆွနစ်လိုတာကိုမီးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပါတယ် email လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွနစ်မီးမြန်းမဲ့သွားရှင်တွေကိုကြိုးစားပါတယ
်ဒီကနေ့ည9:00တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွနစ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ဆွနစ်လိုတဲ့ဆိုရင်လည်းအချိန်မီဆက်သွဲကြအချိန်မီဆက်သွယ်ကြပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9:00နာရီမှာ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ကြပါရှင်။ VOA ရဲ့တရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်ရှင်။အမေရိကန်သမ္မတတက်ကိုရွေးချယ်ဖို့အတွက်နိုင်ငံတော်ဝန်ကမဲယုံနေမှာအမေရိကန်ပြည်သူတွေမဲပေးနေကြပါပြီ။ဗာဂျီးနီးယားပြည်နယ်နဲ့နယူးယောက်မြို့တို့မှာတော့မဲဆန္ဒရှင်တွေဒီကနေ့မနေ့အစောပိုင်းမှာပဲလူဒန်းရှိကြီးတန်းစီစောင့်ဆိုင်နေကြပါတယ်။ဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲဟာမိမိတို့ခေတ်ရဲ့စံတမှုဖြစ်တယ်လို့ဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်ကပြောပြီးဒေါ်နယ်ထရန့်ကတော့ဒီကနေ့ဟာမိမိတို့ရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။မဲဆွယ်စည်းရုံးရဲ့နောက်ဆုံးနေ့အဖြစ်တနင်္လာညသကောင်းကျော်အင်္ဂါနေ့မနေ့အစောပိုင်းအထိမဲဆွယ်စည်းရုံးပွဲတွေအတင်းမှာအခုလိုပြောဆိုခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုဒီကနေ့အမေရိကန်ပြည်သူတွေရွေးချယ်မဲပေးနေကြတာမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်က New Hampshire ပြည်နယ် Dixville North မြို့မှာပြိုင်ဘက် Republican သမ္မတလောက် Donald Trump ကိုအနိုင်ရသွားပြီဖြစ်ပါတယ်။အင်္ဂါနေ့မနေ့အစောပိုင်းမှာ New Hampshire ပြည်နယ် Dixville Hut Location နဲ့ Millsville မြို့တို့မှာမဲယုံနေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူတိုင်းမဲပေးပြီးတဲ့နောက်မှာတော့မဲယုံနေပိတ်သွားပြီဖြစ်ပါတယ်။ရွေးကောက်ပွဲတွေမှာမဲထည့်ဖို့ဝင်လေတတ်တဲ့ Spain စကားပြော Latin ရွယ်ဘွား American တွေကအခု2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြိုတင်မဲထွက်ပြေးသူအရေးအတွက်စန့်ချင်းတင်မြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ Texas ပြည်နယ်ပါဝင်အရေးပါတဲ့ပြည်နယ်တွေမှာမဲရလက်တွေကသူတို့အပေါ်တယောက်မှုရှိနိုင်တယ်ဆိုတဲ့ယူဆချက်နဲ့အခုလိုမဲထွက်ပြေးသူအရေးအတွက်တိုးလာတာဖြစ်ပါတယ်။ဒီကနေ့အဆုံးဖြတ်ပေးမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ပြည်နယ်တွေမှာအာရှနယ်ပိုင်းအမေရိကန်ပြည်သူအရေးအတွက်လည်းတိုးလာတယ်လို့မင်းဆန္ဒရှင်ရဲ့အချက်လက်တွေကိုဆက်စပ်လေ့လာတဲ့ကက်တလစ်ရဲ့အစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ရဲ့လေကြောင်းထောက်ခုမှုစစ်ဖက်အကြံပေးတွေရဲ့အကူအညီပေးမှုနဲ့ဆီးရီးယားနိုင်ငံရက်ကာမြို့မြောက်ဘက်ကအစ္စလာမ်ရဲ့အစွန်းရောက် IS တို့ထိန်းချုပ်ထားတဲ့နေရာအများအပြားကိုခတ်ဦးဆောင်တဲ့ဆီးရီးယားတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပါတယ်ရှင်။တရင်အချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှာဖောင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Stringers ဖြစ်ပါတယ် VOA American အတန်းညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00 လိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.69 လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေတည်းရဲ့ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လန်းပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ကျမအနန်းလောပ
This program has come to you from the Voice of America, Washington.